အမေရိကန်ပြည်ထောင်စုကပေးမဲ့ဖွံ့ဖြိုးရေးအကူအညီစီစဉ်ရအကူအညီကိုလက်ခံတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီအရေးကိုထောက်ခံအားပေးပြီးတော့အကျင့်ပြတ်ချဆမှုကိုတိုက်ဖျက်ရမယ်ဆိုတဲ့ကန့်သတ်ချက်ပါဝင်လို့အဲ့ဒီအကူအညီကိုလက်မခံဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတတေးကညှင်းပယ်လိုက်တဲ့အကြောင်းအမေရိကန်နဲ့ဖိလစ်ပိုင်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့စီးပွားရေးလိုလက်ခွင့်တွေပေါ်ပေါက်လာရေးတို့အတွက်ဒီ Millennium Challenge Corporation MCC လို့ကောင်းစဉ်နဲ့ဒီအမေရိကန်ပြည်ထောင်စုကထောက်ပံ့တဲ့ငွေတွေအများပြားပံ့ပိုးနေတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့ဆင်းရဲနှုန်းပေါင်းပျောက်ရေးအတွက်2010ခုနှစ်မှာ MCC ကအမေရိကန်ဒေါ်လာ433သန်းကျော်အကူအညီပေးပြီးခဲ့တဲ့နောက်ဒုတိယအကြိမ်မြောက်အကူအညီပေးမဲ့စီစဉ်အတွက်ဆက်ပြီးတော့ဆွေးနွေးခြင်းမလုပ်တော့ဘူးလို့ဖိလစ်ပိုင်ဆိုအဘက်ကဆုံးဖြတ်ခဲ့တဲ့အကြောင်းဒူတာသမ္မတဒူတာတေးရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနီလာမှာပြောပါတယ် Millennium Challenge Corporation စီစဉ်မှာမပါဝင်တော့ဘူးဖိလစ်ပိုင်နေနဲ့ဆုံးဖြတ်လိုက်တယ်လို့လည်းသူကဆိုပါတယ်